ဖမ်းဆီးခံထားရတဲ့တာကတခေါင်းဆောင်နှစ်ဦးကိုမနေ့ကရန်ကုန်မှာပထမဦးဆုံးအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်။အခုလိုမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်မှာပဲငင်းချမ်းစွာဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့အနေအထားကိုစိုးရိမ်မကင်းဖြစ်နေလို့ရန်ကုန်အမေရိကန်တန်ယုံကပြောပါတယ်။ချိန်ထဲမှာပဲမြန်မာအစိုးရရဲ့ဖိနှိပ်တဲ့လုပ်ရက်တွေကြောင့်ရွေးကောက်ပွဲကိုထိခိုက်စေနိုင်တယ်လို့ HRW ဒုအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကသတိပေးပြောဆိုလိုက်ပါတယ်။မအင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြထားပါတယ်ရှင်
။ဒီကိစ္စတွေဘက်ကဖမ်းဆီးခံခဲ့ရတဲ့တက္ကသိုလ်ကျောင်းသားသမဂ္ဂတက္ကသခေါင်းဆောင်တွေဖြစ်တဲ့ကိုစရာလွင်နဲ့ကိုပိုင်ရဲသူတို့နှစ်ဦးကိုမနေ့ကဗဘဲတန်းနဲ့ကြောက်တရားတရားရုံးတို့မှရုံးထုတ်စစ်ဆေးခဲ့ပါတယ်။လွှတ်တော်တွင်စစ်တပ်က25ရာခိုင်နှုန်းပါဝင်နေသမျှဒီမိုကရေစီနီးကြတဲ့လွှတ်တော်ဖြစ်လာမှာမဟုတ်တာကြောင့်အဲ့ဒီအတွက်သူတို့အနေနဲ့စက်ပြီးတောင်းဆိုသွားမယ်လို့ကိုစရာလွင်ကရုံးထုတ်ချိန်မှာသတင်းတောက်တွေကိုပြောသွားပါတယ
်လွှတ်တော်ထဲမှာစစ်ဘောသား25ရာခိုင်နှုန်းရှိနေတဲ့အချိန်ကာလအားလုံးကကျွန်တော်တိုက်တဲ့အစိုးရလည်းဖြစ်ဖြစ်မတိုက်တဲ့အစိုးရလည်းဖြစ်ဖြစ်အဲ့ဒါဒီမိုကရေစီမဟုတ်ဘူးဒီလွှတ်တော်ကဒီမိုကရေစီမဖြစ်သေးဘူးအဲ့တော့ကျွန်တော်တို့အားလုံးကဒီမိုကရေစီစံလာတဲ့လွှတ်တော်တစ်ခုဖြစ်ဖို့အတွက်ကျွန်တော်တောင်းဆိုတယ်ဖြတ်ပြီးတော့လည်းဖြတ်တောင်းဆိုနေအောင်ပဲ
ကိုစရာလွင်နဲ့ကိုပိုင်ရဲသူတို့ဟာလွှတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ပေးဖို့ဇွန်လ30ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာဥဆောင်ဆန္ဒပြခဲ့သူတွေဖြစ်ပါတယ်။ဒါကြောင့်သူတို့ကိုအာဏာပိုင်တွေကဖမ်းဝင်ရန်ထုတ်ခဲ့တာပါ။အဲ့ဒီနောက်ဇူလိုင်လ9ရက်နေ့ကရန်ကုန်တက္ကသိုလ်အတွင်းကျင်းပခဲ့တဲ့7ဇူလိုင်အခမ်းအနားကိုတက်ရောက်လာတဲ့ကိုစရာလွင်ကိုလုံခြုံရေးရဲတွေကအတင်းအကျပ်ဖမ်းဆီးခဲ့တယ်လို့အဲ့ဒီနေ့မတိုင်ခင်မှာကိုပိုင်ရဲသူကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သူတို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ခါခွေအပြင်ပုံမှန်18နဲ့လည်းအာဏာပိုင်တွေကဆွဲချက်တင်ထားပါတယ်။နိုဝင်ဘာလ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပတော့မယ့်အချိန်မြန်မာအရက်သားတပိုင်းအစိုးရဟာအခုလိုလှုပ်ရှားတက်ကြွတဲ့ကြောင်းသားလူငယ်တွေနဲ့ညီရာအဓမ္မတည်ယူမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအပြင်းထန်ဖြိုခွဲဖိနှိပ်နေတယ်လို့နယူးယောက်ခြေဆိုင် HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဒီဖိနှိပ်မှုတွေဟာရွေးကောက်ပွဲမှာအလုံးပါဝင်ရမယ်ဆိုတဲ့အချက်ကိုထိခိုက်စေတယ်လို့ HRW ရဲ့မြမအရေးအကြီးတန်းသုတေသီ David Mathiasen က VOE ကိုပြောပါတယ
်။ Student activists that are in prison and facing charges and I think
မြန်မာနိုင်ငံမှာအဖမ်းခံရတဲ့ဆန္ဒပြကျောင်းသားကျောင်းသူအရေးအတွက်မြင့်တက်နေတာတကယ်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေပါ။အခုဆိုရင်ထိမ့်သိမ်းခံထားရတဲ့လှုပ်ရှားတက်ကြွသူကျောင်းသားဦးရေတရားကြော်ရှိနေပြီးတရားဆွဲဆိုချက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒါဟာဘာကိုပြနေလဲဆိုတော့အစိုးရအနေနဲ့ကျောင်းသားတွေရဲ့လူလာချက်တောင်းဆိုချက်တွေကိုနားထောင်ဖို့သူတို့တီးမခံနိုင်တော့ဘူးဆိုတာပါပဲ။ဒါဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံးပါဝင်ရမယ်ဆိုတဲ့အချက်ကိုထိခိုက်စေပါတယ်။အစိုးရအနေနဲ့ကျောင်းသားတွေကိုအမြန်ဆုံးလွတ်ပေးသင့်ပါတယ်။
ဒါအပြင်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်လို့ HRW အနေနဲ့မယုံကြည်တဲ့အကြောင်းသူကအခုလိုဆက်ပြောပါတယ
် Well, I don't think the elections can be free and fair because of
ရွေးကောက်ပွဲဟာတရားမျှတပြီးလွတ်လပ်မယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲကျင်းပဖို့ပြင်ထားတဲ့အခင်းအကျင်းတွေကိုကြည့်ရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တာမျိုးလည်းမရှိစစ်တပ်ကလည်းအခြေခံအဖြစ်နိုင်ငံကိုထိန်းချုပ်ထားတာဖြစ်ပါတယ်ဒါကြောင့်ရွေးကောက်ပွဲအတွက်ညှို့လင်းချက်မြင့်မြင့်မာမာထားဖို့မသင့်ဘူးလို့ကျွန်တော်မြင်မိပါတယ်
။အင်္ဂါနေ့က HRW ရဲ့ထုတ်ပြန်ချက်မှာလည်းတက္ကသခေါင်းဆောင်ကိုစရာလွင်နဲ့ကျောင်းသားအများအပြားကိုအစိုးရအာဏာပိုင်တွေကအတင်းကျပ်ဖမ်းဆီးခဲ့တာကိုလည်းဖောက်ပြထားပါတယ်။အလားတူပဲအစိုးရစန့်ကျင်သူတွေကိုချင်းချောက်တဲ့အနေနဲ့အခြားနေရာဒေသတွေမှာကျောင်းသားတွေကိုထောက်ခံပံ့ပိုးနေသူတွေကိုလုံခြုံရေးရဲတွေကဖမ်းဆီးခဲ့တယ်လို့ HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇူလိုင်လ10ရက်နေ့ကမိထီလာတရားရုံးကနေဒေါ်မြင့်မြင့်အေးဒေါ်ခင်မစီနဲ့ဒေါ်မေတက်ဦးတို့သုံးဦးကိုဖိနှိပ်တဲ့ဥပဒေဖြစ်တဲ့ပုံမှ18နှစ်ထောင်ဒဏ်6လစီချမှတ်ခဲ့တယ်လို့ရေးသားထားပါတယ်။မက်ရှ်လာကလက်ပဒန်းမှာပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြကျောင်းသားတွေကိုထောက်ခံတဲ့အနေနဲ့မေလာကသူတို့သုံးဦးဟာခွင့်ပြုချက်မယူဘဲဆူတောင်းပွဲကျင်းပခဲ့ကြတာဖြစ်ပါတယ်။ဒီအတော့အတွင်းမှာပဲရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းလောက်ပဲလူရောတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လုပ်ရက်တွေတွေ့မြင်နေရတဲ့အပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ငိမ့်ငန်းစွာစူဝေးကွင်းနဲ့စီတန်းလှည့်လည်ကင်းဆိုင်ရာပုံမှန်18အရာတက်ကြွလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံနေရတဲ့အပေါ်စိုးရိမ်မိတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။